ဂျာမနီ နိုင်ငံမှာ တနင်္ဂနွေနေ့က ကျင်းပခဲ့တဲ့ ရွေးကောက်ပွဲမှာ လက်ရှိ ဝန်ကြီးချုပ် Angela Merkel က 4 ဒိန်မြောက် တက်တန်းအတွက် အနိုင်ထက်ရသွားခဲ့ပါတယ် ပြီးခဲ့တဲ့ 3 လရွေးကောက်ပွဲအတွက် မဲဆွယ်စည်းရုံးရေးတွေစလုပ်ခဲ့တဲ့ အချိန်ကလေးကပဲ သူ အနိုင်ရလိမ့်မယ်လို့ အများကတွက်ထားကြတာပါ ဒါကြောင့်လည်း ဝန်ကြီးချုပ် Merkel ရဲ့လက်ရှိအာဏာရပါတီဖြစ်တဲ့ Korean Democrat Party ကမျှော်လင့်ထားတာထက်မဲရတာပိုနည်းခဲ့ပြီး လက်ရာဇွန်ပါတီကထင်ထားတာထက်မဲရီပိုရခဲ့ပါတယ် အကြောင်းစုံကိုကိုကျောင်းလွင်ကပြောပြမှာပါရှင်
ဂျာမနီ ရွေးကောက်ပွဲရဲ့တရားဝင်မဲရလက်တွေကိုကြီးညာလိုက်တဲ့အခါမှာ လက်ရှိ ဝန်ကြီးချုပ် Angela Merkel ကိုထောက်ခံသူတွေက ဝမ်းသာအားရနဲ့အော်ဟစ်ခဲ့ကြတဲ့အတန်းတွေပါ Korean Democratic Party CDU နဲ့ Korean Social Union CSU တို့ကပူးတွဲပါတီပါ တနင်္ဂနွေနေ့ကရွေးကောက်ပွဲမှာ အဲ့ဒီပူးတွဲပါတီကမဲရေးအတွက်အားလုံးရဲ့ 33 ရာခိုင်နှုန်းကိုရခဲ့လို့ လက်ရှိဝန်ကြီးချုပ် Angela Merkel ဟာ Sipiki Germany ဝန်ကြီးချုပ်တွေထဲမှာတက်တန်း၄ချိန်ဆက်တိုက်အာဏာရခဲ့သူ 3 ဦးထဲမှာတဦးပါဝင်ဖြစ်သွားခဲ့ပါပြီ CDU နဲ့ CSU ပူးတွဲပါတီကမဲအားလုံးရဲ့ 36 ရာခိုင်နှုန်းကနေ 39 ရာခိုင်နှုန်းလောက်နဲ့ နိုင်လိမ့်မယ်လို့ လူလူသဘောထားစစ်တမ်းတွေအရခံမှန်းထားခဲ့ကြပေမဲ့ထင်ထားတာထက်မဲတွေညော့ပြီးတော့ရခဲ့ပါလေ Alternative for Germany လို့ခေါ်တဲ့ AFD ပါတီကအခုတစ်ခေါက်ရွေးကောက်ပွဲမှာလူကြိုက်များတဲ့ပါတီတစ်ခုဖြစ်ပြီးတော့ဒီပါတီဟာအငင်းပွားစရာလက်ရာဇွန်အမျိုးသားရေးပါတီပါ AFD ပါတီကမဲအားလုံးရဲ့ 13 ရာခိုင်နှုန်းလောက်ရခဲ့ပါလေ။ဝန်ကြီးချုပ်မာကောကတော့ရှေ့မှာကြုံရမယ့်အခက်အခဲတွေကိုကျော်ဖြတ်သွားမယ်လို့ဆိုပါတယ်။
ဒါပေမဲ့ CDU နဲ့ CSU ပါတီတွေကတော့တိုင်းပြည်အတွက်သူတို့မှဘာတာဝန်တွေရှိတယ်ဆိုတာကိုသဘောပေါက်ထားတဲ့ပါတီတွေပါ။ကျမတို့လုံအောင်အစီအစဉ်တွေအတွက်ဒါဟာအရေးကြီးတယ်လို့ပြည်သူတွေအတွက်လည်းအရေးကြီးတယ်ဆိုတာကိုကျမတို့သဘောပေါက်နားလည်ထားပါတယ်။ဒီလိုစိတ်ဓာတ်နဲ့လာမယ့်သတင်းပတ်တွေကိုဖြတ်တန်းနိုင်မယ်လို့ကျမအခိုင်အမာယုံကြည်ထားပါတယ်။ဂျာမနီလွတ်တော်မှာနေရာရဖို့ကမဲအားလုံးရဲ့ 9 ရာခိုင်နှုန်းရှိဖို့လိုပါတယ်။လက်ရာဇွန်AFD ပါတီက13ရာခိုင်နှုန်းအောင်ရလာတော့လွတ်တော်ထဲမှာဒီပါတီတာလေးနဲ့ဝန်ထမ်းလိုက်အောင်ပါပဲ။ နာဇီခေတ်နောက်ပိုင်းအမျိုးသားရေးဝါဒီတွေပထမဆုံးချိန်ဖြစ်ဂျာမနီလွတ်တော်ထဲကိုရောက်လာတော့မဲ့သဘောပါ။ AFD ပါတီရဲ့ခေါင်းဆောင်တဦးဖြစ်သူ Alexander Gauland က
ဘာကြောင့်သူတို့ပါတီလူထုထောက်ခံမှုတွေရခဲ့တယ်လဲဆိုတာကိုရှင်းပြပါမယ်။ဒီပါတီတွေဟာပေါင်းပြီးတော့ပဲဖြစ်ဖြစ်တစ်သက်တစ်ပိုင်းအားဖြင့်ပဲဖြစ်ဖြစ်လူအများကမလုံသိကျင်တော့တဲ့အရာတွေကိုပဲမူဝါဒချပြီးလုပ်နေကြပါတယ်။နိုင်ငံသားတွေအကြီးအကျယ်ဝင်နေတဲ့ပြဿနာတိုင်းပြည်မှာကြုံနေတဲ့ဟာကိုဒီပါတီတွေကပြောင်းလဲအောင်မလုပ်ချင်ကြပါဘူး။ပြည်သူတွေဟာ သူတို့အတွက်ဘာမှအရေးမကြီးဘူးဆိုတာသိရှင်းနေပါတယ်အဲဒါကြောင့်ပြည်သူတွေကသူတို့လိုချင်တာဘာလဲဆိုတာကိုအခုရွက်ကောက်ပွဲမှာပြလိုက်ကြတာပါပဲအမျိုးသားရေးလက်ရာဇွန်
AFD ပါတီအခုလိုမျိုးလူကြိုက်များလာတာဟာဝန်ကြီးချုပ်အန်ဂလာမာကဲကြောင့်ဆိုပြီးတော့လဲတွေ့ဝိုက်ပြီးတော့ပြစ်တင်နေကြပါတယ်ဘာကြောင့်လဲဆိုတော့ရှေ့လက်ပိုင်းဒေသက စစ်ပီးဒုက္ခသည်တွေကို2015ခုနှစ်မှာဝန်ကြီးချုပ်မာကဲကတကားပွင့်ဝါဒနဲ့လက်ခံခဲ့လို့ပါပဲလောဆယ်မှာတော့ညွန်ပေါင်းစိုးရတက်ကိုဖွဲ့စည်းဖို့ဝန်ကြီးချုပ်မာကဲကဆွေးနွေးညှိနှိုင်းမှုတွေကိုစတင်ပြီးတော့လုပ်ပါတော့မယ် 2013ခုနှစ်ရွေးကောက်ပွဲတုန်းကလွှတ်တော်မှာတနင်္လာမမရခဲ့တဲ့ Green Party တို့နဲ့ပူးပေါင်းပြီးမြန်မာ့ဆွေအကိုဖွဲ့စည်းမှာပါအသက်62နှစ်အရွယ်ဝန်ကြီးချုပ်မာကဲရဲ့နိုင်ငံခေါင်းဆောင်တာဝန်ယူထားတဲ့ဆန်နစ်ကျော်ကာလအတွင်းပြင်သစ်နိုင်ငံမှာသမ္မတ4ဦးပြောင်းလဲခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတော့သမ္မတ3ဦးဗြိတိန်နိုင်ငံမှာဝန်ကြီးချုပ်4ဦးအီတလီမှာဝန်ကြီးချုပ်6ဦးဂျပန်မှာဝန်ကြီးချုပ်9ဦးပြောင်းလဲခဲ့ပါတယ်ဂျာမနီနိုင်ငံရဲ့ဥပ